တကယ်ပါလုံးကဒီမိုကရေစီနဲ့ငြိမ်းချမ်းဘက်မှရှိနေကြတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနေ့ကသူ့ရဲ့နိုင်ငံတော်အခြေပြမေးခွန်းမှာပြောကြားခဲ့ပါတယ်။ဥရောပမှာတော့ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေပြီးယူကရိန်းကဒုက္ခသည်6သိန်းခွဲဟာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေကြရပါတယ်။ဒီသူတို့လောက်ရက်တွေအတွက်လဲအာနာရှင်တွေမပေးဆက်တွေ့ကဘာကြီးငြိမ်းချမ်းပါမလားယူကရိန်းဒုက္ခသည်တွေရဲ့ဘဝကိုရိုက်တာသတင်းဌာနရဲ့သတင်းပေးပို့ချက်တွေနဲ့ဥတင်မောင်တန်းကတင်ပြမှာပါရှင
်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေခြင်းကဘာတော်ရွေးချယ်ထားတဲ့ဘက်ကဒီမိုကရေစီနဲ့ငြိမ်းချမ်းရေးဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာအခုလိုပြောသွားခဲ့ပါတယ
် In the battle between democracy and autocracies,Democracies are right.
ဒီမိုကရေစီနဲ့အာဏာရှင်စနစ်တွေကြားတိုက်ပွဲမှာဒီမိုကရေစီကအခုအခါမှာတက်နေပါဗျ။ငြိမ်းချမ်းရေးနဲ့လုံခြုံရေးဘက်ကကဘာကရှင်းရှင်းလင်းလင်းရွေးချယ်ထားပါဗျ
။ဒါပေမဲ့အဲ့လိုရွေးချယ်ကြရမှာလွယ်လွယ်ကူကူတော့မဟုတ်ကြပါဘူး။သမ္မတဂျိုးဘိုင်ဒန်ကအခုလိုဆက်ပြောပါဗျ
။ We've learned this lesson. When dictators
the mind is out ဟောဒီသင်ခန်းစာကိုကျွန်တော်တို့ရခဲ့ပါဗျ။အာနာရှင်တွေဟာသူတို့ရဲ့ကြမ်းရမ်းတာတွေအတွက်မပေးဆက်ရသေးတဲ့အခါဗယံမရာတွေဖြစ်အောင်လုပ်ကြတာပေါ့ဗယံမရာဆက်ကြမ်းရမ်းကြတယ်အမေရိကန်နဲ့ကမ္ဘာကိုချိန်းချောက်မြဲချိန်းချောက်ကြတယ်ကမ္ဘာကြီးကပေးဆက်ရတာတွေပိုကြီးမားလာနေတယ
်တပ်ပြတော့ဂျိုးဘိုင်ဒန်ပြောသလိုပါပဲအာနာရှင်တွေကြမ်းရမ်းလာတဲ့အခါလူတူးချင်းတွေရဲ့ဘဝတွေကလည်းကတောင်းကင်းတွေကြုံကြရတာပါရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်လာတဲ့အခါယူကရိန်းပြည်သူတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်လုံခြုံရာအိမ်နီးချင်းတိုင်းပြည်တွေကိုထွက်ပြေးကြရတာကလွယ်ပြီးရွေးချယ်စရာတိတ်မရှိတော့ပါဘူး။အဲဒီလိုအိမ်နီးချင်းတိုင်းပြည်တွေဝီရန်ရောက်ခုံလုံရောက်ဖို့ကနိုင်60အထိစောင့်ဝဲကြရတာပါ။ယူကရိန်းနယ်စပ်မှာတန်းစီနေကြတဲ့ဒုက္ခသည်တွေရဲ့ကာဒန်ကြီးကပိုလန်နယ်စပ်မှာဆိုရင်-20လောက်အထိရှည်ပါတယ်။အချိန်ထဲမှာပဲကိပြုတ်ကိုတိုက်ဖို့ပြင်နေတဲ့ရုရှားစစ်ရင်တန်းကြီးကလည်း-40အထိရှည်လျားပြန်ပါတယ်ထွက်ပြေးခဲ့ကြရတဲ့ဒူးတွေဟာနေဆက်ကိုဖြတ်ပြီးပြန်တော့လဲမိယာပတ်စကာဓမ္မဘုရားထာကိုစောင့်ကြရအပြေးတက်ကြရတာပါဟန်ဂရီနိုင်ငံကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တဦးကအခုလိုပြောပါ
The worst situation in Kyiv and Kharkiv now
Kyiv နဲ့ Kharkiv ကအခုအဆိုးဆုံးအခြေအနေပါတည်သွားတဲ့သူတွေအများကြီးပဲအခုကျမကိုနားထောင်နေကြတဲ့လူတိုင်းကျမတို့တိုင်းပြည်ကိုကျေးဇူးပြုပြီးတော့ကူညီကြပါကျမတို့အရာရာလိုနေပါတယ်တနတ်တွေအစားအစာတွေအရာရာလိုပါတယ်ဒါကတကယ်စစ်ပွဲပါဒီကနေ့ပူတင်ကကျမတို့အမိမြေကိုလာနေပြီမနေ့ပြန်ဥရောပကဘယ်တိုင်းပြည်ကိုမဆိုသူတိုက်နိုင်ပါတယ
်ယူကရိန်းမှာလာရောက်ပညာသင်နေကြတဲ့နိုင်ငံခြားကျောင်းသားတွေကလည်းစစ်ပြေးဒုက္ခတွေတွေထဲမှာပါဝင်ကြပါတယ်အိန္ဒိယကျောင်းသားတယောက်ကအခုလို
I was studying in medical university.
စေတက်ကတူမှာကျွန်တော်တက်နေတာပါ။ပြီးခဲ့တဲ့5ရက်မှာအခြေအနေကတနေ့ထက်တနေ့ပိုဆိုးလာပါတယ်။ဒဒိမ့်ဒိမ့်ပြစ်နေတာကိုတချို့ဒုံးကျည်တွေကကျွန်တော်တို့ရှင်းနာကြလာတာဗျ။အခုအဲ့ဒီမှာပြဿနာကအကြီးကြီး
။သူတို့ဖြတ်တန်းခဲ့ကြရတာကိုသူ့ဖော်ကအခုလိုဆက်ပြီးပြောပြပါတယ
်။ From past 3 days we were living in shelters.
ပြီးခဲ့တဲ့3ရက်လုံးလုံးခိုလိုရစခန်းတွေမှာကျွန်တော်တို့နေခဲ့ကြရတယ်။ကျမတို့အစာအုပ်ရဲ့ကြောဘက်မှာဘုံကွဲတယ်။ကျမတို့မသေးဘူး။အခုကျမတို့တာယုံကကျမတို့ကိုကယ်ထားတယ်။ကျမတို့တိုင်းပြည်ကိုပြန်သွားချရမှာပါ။ကျောင်းသားတွေအားလုံးကယူကရိန်းမှာအရာရာပိုကောင်းလာမယ်လို့မျှော်လင့်ကြပါတယ်။ Kyiv နဲ့ Kharkiv မှာတောင်တင်နေတဲ့အိန္ဒိယကျောင်းသားတွေအများကြီးရှိပါတယ်
။ရုရှားကကျူးကျော်တိုက်ခိုက်ပြီး9ရက်မြောက်အဝင်း February လကုန်အထိယူကရိန်းမှာအရက်သားအနည်းဆုံး100နှစ်ယောက်သေဆုံးခဲ့ပြီးပါပြီ။304ယောက်ဒဏ်ရာခဲ့ကြပါတယ်။အိန္ဒိယနိုင်ငံသား6000ယူကရိန်းမှာပြိမ့်မိနေတယ်လို့အိန္ဒိယအစိုးရကရိုက်တာသတင်းဌာနကပြောပါတယ်။ယူကရိန်းအစိုးရစီးရင်အရာအခုစစ်ပွဲမတိုင်မီယူကရိန်းမှာနိုင်ငံခြားသားကျောင်းသား8600ရှိခဲ့ပြီး၄ဘုံတဘုံဝင်းကျင်ကအိန္ဒိယကျောင်းသားတွေပါ။ဟန်ဂရီနိုင်ငံရောက်ယူကရိန်းဒုက္ခသည်အမျိုးသမီးတူကလည်းစစ်နဲ့ငြိမ်းချမ်းရေးပြဿနာအပေါ်အခုလိုပြောပါတယ်။
We are waiting for help from Europe and we are very
ဥရောပကအကူအညီကိုကျွန်တော်စောင့်နေပါတယ်။ရုရှားနဲ့ရုရှားကြမ်းရမ်းသူတွေကိုကျမတို့ကြောက်ပါတယ်။ဒါဖြစ်နိုင်တယ်လို့ကျမတို့မသိခဲ့ကြပါဘူး။ကံအကြောင်းမလားဆိုပဲအခုဖြစ်နေတယ်။ခုကျမတို့တိုင်းပြည်ကစိတ်မချရတော့ဘူးဆိုတာကျမသိပါတယ်။ဘယ်တော့ပြီးဆုံးမလဲဆိုတာကိုတော့ကျမမသိပါဘူး။ ကျမတို့ကယူကရိန်းတွေပါစစ်ကိုအလိုမရှိပါဘူးတကဘာလုံးဥရောပတိုက်တိုက်လုံးအမေရိကန်နဲ့တခြားတိုင်းပြည်တွေလည်းစစ်ကိုမလိုလားဘူးဆိုတာကျမသိချပါတယ်အရာရာအဆင်ပြေပြီးတော့ကျမတို့ငြိမ်းချမ်းစွာနေရမယ်လို့ကျမမျှော်လင့်ပါတယ
်ရုရှားကကျူးကျော်တိုက်ခိုက်ကြတဲ့ကဆိုရင်လူပေါင်း6သိန်းခွဲကျော်ဟာယူကရိန်းနဲ့နယ်စပ်ချင်းဆက်နေကြတဲ့ပိုလန်ရူမေးနီးယားဆလိုဗာကီးယားနဲ့ဟန်ဂရီနိုင်ငံတွေကိုထွက်ပြေးကြရတယ်လို့ဥရောပကော်မရှင်ကဘော်ဒူးနေကပြောပါတယ်ယူကရိန်းမြို့တော်ကီးဖ်ကနေမိုင်ပေါင်း 8,000 လောက်ဝေးပွာတဲ့တောင်အမေရိကတိုက်အာဂျင်တီးနားနိုင်ငံရဲ့လွှတ်တော်မှာတော့ရုရှားရဲ့ကျူးကျော်စစ်ဘေးနဲ့ကိုဗစ်ကပ်ဘေးမှာသေဆုံးသွားကြသူတွေအတွက်ဝမ်းနဲ့ကြေကွဲခြင်းအဖြစ်ညီသက်စွာအထိမ့်မှပြုခဲ့ကြပါတယ်။အာဂျင်တီးနားသမ္မတအယ်ဘာတိုဖာနန်ဒက်စ်ကခုလိုအထိမ့်မှပြုဖို့လွှတ်တော်ကိုတောင်းဆိုခဲ့တာပါ
။ La paz del mundo se altera por la invasión militar.
ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်လိုက်တဲ့အတွက်ကမ္ဘာငြိမ်းချမ်းရေးကပြောင်းလဲသွားခဲ့ပါပြီစစ်တဆေကြီးထလာတဲ့အချိန်ဥရောပကလှုပ်ရှားကြရပြီစစ်ပွဲရဲ့ကြမ်းရမ်းမှုတွေကြောင့်လူအသက်တွေတစ်ခါထက်ဆုံးရှုံးကြရပြန်ပြီအဲ့ဒီဘဝတွေအတွက်ကိုဗစ်ကြောင့်ဆုံးပါသွားကြသူတွေအတွက်တမင်းနစ်ငြိမ်သက်စွာဝမ်းနည်းခြင်းထိမ့်မဲ့ပြုကြဖို့ကျွန်တော်မေတ္တာရက်ခံအပ်ပါတယ
်တမရဂျိုးဘိုက်ဒန်ပြောခဲ့တယ်လို့ပါပဲကမ္ဘာကြီးကဒီမိုကရေစီနဲ့ငြိမ်းချမ်းရေးဘက်မှာရှိနေကြပါတယ်ဒါပေမဲ့အာဏာရှင်တွေသူတို့ရန်ကားမှုတွေအတွက်ပေးဆက်ရအောင်လုပ်ကြဖို့တော့လိုပါလိမ့်မယ်ခင်ဗျာ